လာမယ့်ရွေးကောက်ပွဲကိုအီလက်ထရောနစ်မဲပေးစနစ်အသုံးပြုဖို့စီစဉ်နေကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကဒီကနေ့ပြည်ထောင်စုနဲ့အထိုင်းအမှတ်ပေးဖို့တဲ့မိန့်ခွန်းမှပြောလိုက်ပါတယ်။ လာမယ့်ရွေးကောက်ပွဲမှာအသုံးပြုမယ်လို့ဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။နိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်းပဋိပက္ခတွေကြောင့်ရွေးကောက်ပွဲကိုဦးစားမပေးဖို့တိုက်တွန်းနေတဲ့ကြားကစစ်ကောင်စီကစီစဉ်နေတဲ့အပေါ်မှာတော့အကဲခတ်တွေမေးခွန်းထုတ်နေကြပါတယ်။ရေကူကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမုံကပြောပြပေးပါရှင်။
ဒီကနေ့ကြာရောက်တဲ့ဖေဖော်ဝါရီလ12ရက်နေ့ခုနှစ်ဆက်ရှစ်နှစ်မြောက်ပြည်ထောင်စုနေအခမ်းအနားကိုပေးပို့တဲ့မေကွန်းမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလာမယ့်ရွေးကောက်ပွဲမှာအီလက်ထရောနစ်မဲပေးစနစ်နဲ့မဲပေးနိုင်မှုလှုပ်ဆောင်သွားမယ့်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီမေကွန်းကိုတော့စစ်ကောင်စီအကြီးအကဲဗိုလ် electronic voting machine ဖြစ် may be the စနစ်ကို အသုံးပြု ဆောင်ရွက်သွားမည် ဖြစ်ပါသည် ဆန္ဒ may be ပိုင်ခွင့်ရှိသူ အားလုံး၏ အခွင့်အရေးများ နှင်းနာမှု ဆုံးရှုံးမှု မရှိစေရေး နှင့် ညီလန်ကျနာသည့် မှန်ကန်သည့် ရွေးကောက်ပွဲ ဖြစ်စေရေး အတွက် အဖက်ဖက်မှ ကြိုးပမ်း ဆောင်ရွက်သွားမည် ဖြစ်ပါသည်
ပြီးခဲ့တဲ့ ရက်ပိုင်းက စစ်ကောင်စီက ခန့်အပ်ထားတဲ့ ပြည်ထောင်စု ရွေးကောက်ပွဲ ကော်မရှင် က မြန်မာ electronic voting machine MEVM ကို စစ်ကောင်စီ ဥက္ကဋ္ဌနဲ့ အဖွဲ့ကို ချပြခဲ့ပါတယ် ထုတ်ပြန်ထားချက်အရာ ဆိုရင်တော့ ဆန္ဒပြုတဲ့ဆက် ဆန္ဒပြုမှုကို မှန်ကန်မှု ရှိမရှိ ပြသပေးတဲ့ဆက်နဲ့ ထိန်းချုပ်ဆက်တွေ ပါဝင်တယ်လို့ ဆိုပါတယ် 12 volt battery နဲ့ အဲ့ဒီဆက်တွေကို လက်ပတ် အသုံးပြုနိုင်တယ် ဆိုတာကို လည်း ထုတ်ပြန်ထားပါတယ် ဒါပေမဲ့လည်း ပြည်တွင်းမှာ ထုတ်လုပ်ထားတယ် လို့ ဆိုတဲ့ ဒီဆက်တွေကို မဲယုံနိုင်မှာ အသုံးပြုမလား ဆိုတာကတော့ ရှင်းရှင်းလင်းလင်း မရှိပါဘူး မဲမတမာမှု အကြောင်းပြချက်နဲ့ 2022 ခုနှစ်မှာ အရက်သားအစိုးရကို ဖယ်ရှားပြီးတော့ ဆရာနာ သိမ်းခဲ့တဲ့ စစ်ကောင်စီက ကျင်းပမဲ့ ရွေးကောက်ပွဲ အပေါ်မှာ ပြည်တွင်းပြည်ပါ တန်တရားတွေနဲ့ သတိပေးနေချိန်မှာပဲ မဲပေးပုံ နီးစနစ် အပြောင်းလဲတွေ ပေါ်မှာ နိုင်ငံရေး အကဲခတ်တွေရဲ့ မေးခွန်းတွေလည်း ထွက်ပေါ်လာနေပါတယ်
ပြောမယ်ဆိုရင်တော့ တာမန်ချင်းဒီမှာ electronic voting ဆိုတာမျိုးလုပ်လာမယ်ဆိုရင် ကောင်းတယ်လို့ပြောမှာပေါ့ တော်တော် ရွေးကောက်ပွဲ တခုရဲ့ အဓိက ဥပဒေက အညာစနာကို ပေါ်ထုတ်နိုင်မှု ပြောင်းရတာဘူး ကျလာထုတ်ဖို့ဆိုတော့ဒါကိုဥမတင်နိုင်တဲ့ပတ်ဝန်းကျင်အခြေအနေဒီကောက်ပွဲကိုကိုးစည်းတယ်လို့ရှိမှခံရတယ်လို့စသည်ဖြင့်မပြည့်စုံလို့ရှိရင်တော့ဒါကကြောင်းလဲတဲ့နာတစ်ခုဖြစ်ပေမဲ့ကောင်းတဲ့ကြောင်းလဲမှုလို့ပြောဖို့ဖြစ်တယ်ဘလောက်ဒီ
ဒါမျိုးဖြစ်ဆောင်ရှိတာပေါ့နော်ရေချစ်တစ်ခုခုပါရှိတယ်သူမကြီးကူရတယ်လို့ပဲဘူကောင်းမဲ့ချင်းနဲ့ချင်းပြီးတော့ရိုးသားလုပ်တဲ့ဟိုအားထုတ်မှုပါပေါ့နော်ဒါဒီစဉ်းစားရမှာရှိပါတယ်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဦးဆောင်ပါတီကဒေါက်တာအေးမောင်ကတော့ဒီစနစ်နဲ့သုံးမဲ့အပေါ်မှာအခုလိုရှုမြင်ပါတယ်ဒီလိုစနစ်မှာကြတော့ပါတီတစ်ခုကိုတူဦးကလာပေးရင်တစ်ခါတည်းကောက်တ ရောက်နေမှာပေါ့ဆိုတော့ဒီပါတီဒီပါတီကိုဆိုရဥစ္စာလေးကိုခွေးချာကြည့်လိုက်ရင်ဟုတ်လား electronic counting ကတခုတော့မယ်ဟိုဘက်က manual counting လုပ်လို့ရတဲ့ဥစ္စာအောက်မှာကြပြီးကြလို့ပြောပါတယ်အဲဒါကြောင့်ဟို check က double checking system သဘောဖြစ်နေတယ်လို့လည်းညွှန်ပါတယ်မာရင်လုံးဝမရှိအောင်ဆိုတဲ့သဘောနဲ့ဟိုတစ်ဖြည်းဖြည်းစမ်းသပ်လိုက်ပြင်ဆင်လိုက်ပေါ့ဗျာနော်ကမှလူတယောက်ပါတီတခုကိုမေးပေးရင်ရှင်းတော့ပုံနဲ့အောင်းနဲ့အကွက်တွေကကတ်တဲ့အခါမှာလက်ရှိုးပြီးတော့နော်အပေါ်ကအကွက်ကိုမနှိပ်မိအောင်ပို့ပြန်တယ်။တစ်ခါတော့ကြားမှာသူကချန်စီယိုလေးချားတယ်ပို့။ဒါလေးတွေလည်းသူတို့ထည့်သွင်းထားကြတယ်ဆိုတော့ကြိုးပါလေ။သူပါတီအားလုံးကတော့လက်ခံကြတဲ့အနေထားရှိပါတယ်။
2025ခုနှစ်နှစ်ဦးပိုင်းလောက်မှာရွေးကောက်ပွဲကျင်းပနိုင်မှုရွေးကောက်ပွဲကော်မရှင်ဘက်ကရာထားပေမဲ့အချိန်တိကျကိုတော့စစ်ကောင်စီဘက်ကမပြောထားပါဘူး။နိုင်ငံရေးတုံ့တက်တဲ့သူတွေကတော့2026ခုနှစ်အစပိုင်းလောက်မှသာကျင်းပနိုင်ခြေရှိတယ်ဆိုပြီးခန့်မှန်းနေပါတယ်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်မှာတော့စစ်ရေးပြိပခဖြစ်ပွားနေတာနဲ့နည်းနည်းလုံခြုံရေးမငြိမ်မသက်ဖြစ်နေတဲ့နေရာတွေနောက်ပြီးတော့စစ်ကောင်စီဘက်ကမထိန်ချုပ်နိုင်တဲ့နေရာတွေကိုဖယ်လိုက်တယ်ဆိုရင်မြို့နယ်ပေါင်း16မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီအနေနဲ့ရာထားနေပါတယ်လို့နိုင်ငံရေးပါတီတွေကပြောပါတယ် ကျင်းပမဲ့ရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမျိုးမဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ဘဲနဲ့အချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ကော်မရှင်ဘက်ကလည်းမကြခင်ထုတ်ပြန်မဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာမှာတော့ electronic မဲပေးစနစ်အကြောင်းကိုထည့်သွင်းပြဋ္ဌာန်းလာနိုင်ပွဲရှိတယ်လို့တချို့ကသုံးသပ်ပါတယ်အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ခေါင်းဆောင်တွေကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ထက်တိုင်းပြည်ငြိမ်းချမ်းရေးကိုအရင်ဦးဆုံးတည်ဆောက်ဖို့စစ်ကောင်စီကိုတိုက်တွန်းနေပါတယ်လက်ရှိရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီက53ပါတီရှိပါတယ်စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးခင်တုန်းကမှနိုင်ငံရေးပါတီဥပဒေတွေပြဋ္ဌာန်းပြီးတော့ပါတီတွေကိုပြန်ပြီးတော့မှတ်ပုံတင်ခိုင်းခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီပါတီကြီးတွေကိုနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ထားပါတယ်ရှင်